ီကန်စားတောက်ကုံဈေးနှုန်းတွေဟာဒီကမ္ဘာလုံးအတိုင်းအတာနဲ့ဖေဖော်ဝါရီလအထိ၈လဇက်တိုက်တက်နေတာပါဒါဆိုရင်ကုလသမဂ္ဂစားနပ်ရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့ FAO ကကုန်ဈေးနှုန်းတွေကိုစောင့်ကြည့်ကဲခတ်နေတဲ့လွန်ခဲ့တဲ့နှစ်ပေါင်း20ကစလို့အမြင့်ဆုံးကိုရောက်နေတာလည်းဖြစ်ပါတယ်ဒီနန်နဲ့တန်ငါးစီကြီးမြင့်မှုနဲ့ထုတ်လုပ်မှုတွေရောင်းနေလာရကကြီးထွက်လာတဲ့ကုန်ဈေးနှုန်းတွေဟာဆိုရင်2008ခုနှစ်တုန်းကစလို့အမြင့်ဆုံးတွေ့ကြရတာပါFAO ရဲ့တင်းနံဆိုင်ရာအကြီးအကဲစီးပွားရေးပညာရှင် Abdurisa Apasian ကတော့တကြားကလွဲလို့ဂျုံအသားနဲ့နှုတ်ရပစ္စည်းတွေပါဝင်အခြေခံစားတောက်ကုန်ဈေးတွေဟာဇွန်လကဆက်လို့တရရိပ်တက်လာတာလို့ပြောပါတယ
် We are still in historic peaks. The February prices unfortunately rose even further. So whether you calculate it on
ရာဇဝင်တွင်လောင်းဈေးတွေဆက်တက်နေတော့မဲ့ဖြစ်ပါတယ်ဖေဖော်ဝါရီလမှာတော့ဘူပြီးတော့တက်တော့ပါသေးတယ်အခြေခံကြကြတွက်ကြည့်ရမယ်ဖြစ်ဖြစ်ငွေကြေးဖောင်းပွားမှုနှုန်းကိုပြင်ဆင်ကြည့်ရမယ်ဖြစ်ဖြစ်ဒါမှမဟုတ်ခန့်မှန်းကြည့်ရမယ်ဖြစ်ဖြစ်အခြေခံစားကုန်တွေကိုနိုင်ငံတကာဈေးတွေနဲ့တိုင်းတာကြည့်တဲ့နေရာမှာစားတောက်ကုန်ဈေးတွေဟာထပ်တက်နေပါတယ
်ကမ္ဘာတဝန်းစားတောက်ကုန်ဈေးနှုန်းတွေဟာနောက်ထပ်သီးနှံသည့်တွေထွက်မဲ့အခြေအနေတွေကိုမသိရမချင်းဆက်တက်နေလေဦးမယ်လို့လည်းသူကပြောပါတယ်ဒီလိုပဲအာရဗ်နိုင်ငံတွေကမတည်ငြိမ်မှုတွေနဲ့အတူရေနံဈေးတွေတက်လာတာကလည်းအခုကိုပဲဈေးတွေတက်နေတဲ့ကောက်ပွဲသီးနှံဈေးကွက်ကိုရိုက်ခတ်နိုင်တယ်လို့လည်းစီးပွားရေးကျွမ်းကျင်သူတွေကသတိပေးနေရတာပါရေနံဈေးနှုန်းတွေဟာလွန်ခဲ့တဲ့2008ခုနှစ်မှာတုန်းကကျုံ့ခဲ့ရတဲ့အခြေအနေမျိုးထိနှစ်နှစ်ခွဲအတွင်းအမြင့်ဆုံးကိုတက်လာခဲ့တဲ့အတွက်စက်မှုလေယာဉ်လုပ်ငန်းမှာလောင်စာကိုအားထားနေရတဲ့လယ်သမားတွေအတွက်လည်းအခက်အခဲတွေကြုံရနိုင်တဲ့အခြေအနေတွေရှိနေတာဖြစ်ပါတယ်လေသမားတွေအတွက်ကုန်ကျစရိတ်တွေတိုးလာတာနဲ့မျှစားတောက်ကုန်တွေကိုပြန်ရောင်းချတဲ့နေရာမှာလဲနောက်ဆက်တွဲဈေးတင်ရောင်းချလာနိုင်တာပါဒီလိုပဲတည်ယူပို့ဆောင်မှုတွေမှာလဲလောင်စာစီစီမြင့်တက်လာတဲ့အတွက်ဈေးစကားတွေတက်လာစရာရှိနေပါတယ်ဒီလိုအခြေအနေတွေကကောက်ပဲတည်နှံဈေးကွက်မှာတိတိတသာရိုက်ခတ်လာလိမ့်မယ်လို့ FAO ကစီးပွားရေးပညာရှင်အပတ်စီယန်ကမြင်ပါတယ်
Obviously the longer these prices remain high the more we have to think that it could have a spillover effect into the grain sector.
ဈေးနှံဈေးတွေဆက်တက်နေတာနဲ့အများကောက်ပဲသီးနှံလုပ်ငန်းတွေမှာသူသဖြင့်မကြခင်သတင်းပတ်တွေနဲ့လတွေမှာအကျိုးဆက်တွေရှိလာနိုင်တာကိုကျွန်တော်တို့ပို့ပြီးတော့စဉ်းစားထားကြရမှာဖြစ်ပါတယ်
လက်တလောကြုံနေရတဲ့စားနပ်ရိက္ခာအချက်အသေးတွေနဲ့2008ခုနှစ်တုန်းကအခြေအနေကြားခြားနားမှုတစ်ခုအနေနဲ့ကတော့ပြီးခဲ့တဲ့နှစ်ကစလို့ဂျုံဈေးနှုန်းက60ရာခိုင်နှုန်းဇီဝလောင်စာအဖြစ်ထုတ်လုပ်ရမှာအဓိကသုံးဆွဲတဲ့ပြောင်းဈေးနှုန်းကတော့93ရာခိုင်နှုန်းအထိတက်နေတာဖြစ်ပေမဲ့ကမ္ဘာလူဦးရေရဲ့ထက်ဝက်လောက်စားသုံးနေတဲ့အခြေခံစားကုန်စံဈေးနှုန်းကတော့ပြီးခဲ့တဲ့နှစ်ကစလို့400ရာခိုင်နှုန်းလောက်ပဲတက်ခဲ့တာလို့ FAO ကပြောပါတယ်ကမ္ဘာမှာစံအထိကစိုက်ပျိုးထုတ်လို့ရအာရှတိုက်ကထိုင်းနဲ့ဗီယက်နမ်နိုင်ငံတွေမှာစပားထွက်ကောင်းတဲ့အတွက်လဲဒီနှစ်မှာစံဈေးကတည်ငြိမ်မှုရှိမယ်လို့ FAO ကခန့်မှန်းထားတာပါဒါပေမဲ့လည်းရေနံဈေးတွေဆက်တက်နေမယ်ဆိုရင်တော့စံထုတ်လုပ်မှုကုန်ကျစရိတ်တွေတိုးလာနိုင်တယ်လို့လည်းသတိပေးပါတယ်ဒီလိုဖြစ်လာရင်ဝင်ငွေရဲ့80ရာခိုင်နှုန်းကိုအစားအသောက်အတွက်သုံးစွဲနေရတဲ့အာရှတိုက်ကစင်ရသားတွေပိုပြီးထိနာမယ်လို့ FAO ရဲ့အာရှပစိဖိတ်ဒေသဆိုင်ရာတာဝန်ခံဟီရိုယူကီကိုနူမာကပြောပါတယ်
You would recall that combination of food price and economic crisis of 2008-2009 pushed additional over 100 million into chronic hunger.
2008-2009 လုံးကစားတောက်ကုန်ဈေးတွေမြင့်တက်တာရောစီးပွားရေးကပ်ပြတ်ကျုံတာရောကြောင့်လူပေါင်းတန်း100ကျော်အငတ်ဘေးနဲ့ဆိုးဆိုးဝါးဝါကြုံခဲ့ရတာကိုမှတ်မိမှာပေါ့အခုလောလောဆယ်မှာလဲစားတောက်ကုန်ဈေးတွေတက်မြင့်တက်နေတယ်ဈေးကလည်းတက်လွယ်ကျလွယ်ဖြစ်နေတာကြောင့်အဲ့ဒီတော့ကလို့ပဲအဖြစ်မျိုးနဲ့ကြုံရနိုင်တဲ့အခြေအနေရှိနေပါတယ
်။စားတောက်ကုန်ဈေးနှုန်းတွေတက်လာခဲ့တဲ့2008ခုနှစ်တွေအတွင်းမှာတော့စံတိကထုတ်လို့ရအာရှတလွားနိုင်ငံတွေမှာရေခါတွေစုဆောင်းတာပြပတင်ပို့ခွင့်တွေကိုပိတ်ပင်တာတွေလည်းလုပ်ခဲ့ကြတာပါ။ဒီအတွက်လည်းနောက်ဆက်တွဲဆိုသလိုဈေးနှုန်းတွေဇာတ်လုံးခုန်တက်ခဲ့ဘူးပါတယ်။လောင်စာစီဈေးတွေရှော့ချပေးဖို့နဲ့ကုန်ဈေးနှုန်းတွေကျဆင်းရေးအတွက်တောင်းဆိုဆန္ဒပြမှုတွေအထိကြုံခဲ့ရဘူးတဲ့မြန်မာနိုင်ငံမှာလည်းအခုနောက်ဆုံးကုန်ဈေးနှုန်းတွေတက်လာနေချိန်မှာထင်းချုပ်ဖို့ကြိုးပမ်းမှုတစ်ခုဖြစ်နေအာဏာပိုင်တွေကစံတွေပြပတင်ပို့ခွင့်ကိုယာယီဆိုင်ငံ့လိုက်တာပါခွင့်ပြုပြီးသားကလွဲလို့နောက်ထပ်ပြပပို့ခွင့်တွေမရတော့တာလို့ရန်ကုန်မြို့ကပြပပို့ခွင့်လုပ်ငန်းရှင်တယောက်ကပြောပြပါတယ
်ခွင့်ပြုပြီးသားအဲ့လိုင်စင်တို့ခေါ်မှာပဲအဲ A4 လိုင်စင်ကတော့အဲ့တန်ချိန်ရှိသလောက်ကိုအကုန်ပေးရမှာပေါ့ဒီတန်ချိန်ကဆိုတော့ကဟိုလိုင်စင်တစ်စောင်ကိုတက်တန်းအတူ3000ပေးတာပေါ့ညာဆိုတော့အဲ့3000ပို့အတွင်းဟိုအဲ့တန်ချိန်တစ်စောင်ဖြစ်ဖြစ်1000ဖြစ်ဖြစ်3000ဖြစ်ဖြစ်ပေါ့ပဲရသလောက်တော့ပို့ဝင်ရှိတာပါနောက်ထပ်အစ်စ်ထက်ချောက်တဲ့လမ်းစဉ်တော့မပေးဘူးပါဗျ
မြန်မာနိုင်ငံအသင်းဝင်ဖြစ်ပါဝင်တဲ့အာဆီယံအသင်းနဲ့တရုတ်၊ဂျပန်၊တောင်ကိုရီးယားစီးပွားရေးဆိုင်ရာဝန်ကြီးတွေရဲ့ဖေဖော်ဝါရီလကုန်နဲ့ကျင်းပခဲ့တဲ့စီးပွားရေးအတွင်းမှာတော့ကုန်စည်နှုန်းတွေကြီးထွားလာနေတာတွေကိုဟန်တားဖို့ကြိုးပမ်းမှုတစ်ခုအနေနဲ့အရင်စပါးတူလောင်မှုသဘောတူခဲ့ကြပါတယ်။လာအိုနိုင်ငံမှာကျင်းပတဲ့နှစ်ရက်ကြာစီးပွားရေးမှာဒေသတွင်းနိုင်ငံတွေအနေနဲ့စံတန်ငွေ 98,000 လောက်စုဆောင်းသွားဖို့လက်ခံခဲ့ကြတာပါ။ဒီထဲမှာအာဆီယံအသင်းဝင်နိုင်ငံတွေက 18,000 တရုတ်နိုင်ငံက3,000ဂျပန်နိုင်ငံက2,000ခွဲနဲ့တောင်ကိုရီးယားနိုင်ငံကတော့1,000ခွဲအသီးသီးထည့်ဝင်သွားကြမှာဖြစ်ပါတယ်ဒါပေမဲ့လည်းကုန်စည်နှုန်းကြီးမြင့်မှုကိုရေရှည်ဟန်တားသွားနိုင်ဖို့အတွက်ဆိုရင်တော့အစိုးရတွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေကစိုက်ပျိုးရေးလုပ်ငန်းတွေစားနပ်ရိက္ခာထုတ်လုပ်မှုတွေမှာတိုးမြင့်ဖို့တွေကိုလှုပ်သွားဖို့လိုတယ်လို့ FAO ရဲ့အာရှပစိဖိတ်ဒေသဆိုင်ရာတာဝန်ခံဟီရိုယူကီကိုနူမာကတော့မြင်ပါတယ်လက်ရှိအချိန်မှာတော့ဒီလိုလှုပ်ဆောင်မှုပြက်ကွက်နေသလို1980ပြည့်လို့နှစ်တွေတုန်းကစက်ပြိုးရေးလုပ်ငန်းတွေဖွံ့ဖြိုးလာစေဖို့ထောက်ပံ့တဲ့အကူအညီပမာဏဟာ20ရာခိုင်နှုန်းရှိခဲ့ပေမဲ့အခုအခါ900ရာခိုင်နှုန်းပဲရှိတော့တယ်လို့လည်း FAO ကပြောပါတယ်ဒီလိုပုံစံမျိုးအတိုင်းအစိုးရတွေရဲ့ဗန္ဒာရေးအသုံးစရိတ်တွေမှာဆိုရင်လည်းကြီးလက်ဒေသဖွံ့ဖြိုးရေးအတွက်ဆောင်ရွက်မှုတွေမှာရှော့ပေါ့သုံးဆွဲလာနေကြတယ်လို့လည်း FAO ကထောက်ပြသတိပေးထားတာဖြစ်တဲ့အကြောင်းတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့စီးပွားရေးကဏ္ဍကိုညနာပြပါစေကျွန်တော်အောင်လွင်ဦးပါခင်ဗျာ